မြန်မာနဲ့တရုတ်ကြားသဘောတူထားပြီးဖြစ်တဲ့မြစ်ဆုံဆယ်စီမံကိန်းကိုဆိုင်းငံ့ထားရတာကြောင့်နှစ်နာမှုတွေရှိနေပြီးဖြည့်ရှင်းလှုပ်ဆောင်သွားမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောဆိုလိုက်ပြီးမြန်မာအစိုးရတင်တဲ့လက်တွဲလှုပ်ဆောင်နိုင်ဖို့မျှော်လင့်တဲ့အကြောင်းလဲထားလောင်းပြောဆိုပါရယ်လူလူရဲ့ကံကွယ်မှုနဲ့ရင်ဆိုင်နေရတဲ့အရာတွေမြစ်ဆုံဆယ်စီမံကိန်းအရေး င်မြောက်တဲ့အစိုးရသစ်တရအာဏာလွှဲပြောင်းရယူဖို့သတင်းသုံးပတ်ပဲလိုတော့တဲ့အချိန်မှာရပ်ဆိုင်ထားရတဲ့အရာဝတီမြေဆုံဆဲစီမံကိန်းအရေးဖြည့်ရှင်းလိုတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကပြောဆိုလိုက်တာဖြစ်ပါတယ
်။我们愿意根据客观的需要，响应当事国的愿望，在涉及中国利益。
မြေဆုံရေကာတာဟာစီးပွားရေးအရာပူပေါင်းဆောင်ရွက်တဲ့စီမံကိန်းမှာအတည်ပြုထောက်ခံချက်တွေလည်းရထားပြီးဖြစ်ပါတယ်။ပူပေါင်းဆောင်ရွက်မှုတွေမှာအခက်ကြုံနေရတဲ့အတွက်လည်းနှိမ့်နာရပါတယ်။ဒီကိစ္စကိုနှစ်နိုင်ငံပူပေါင်းဆောင်ရွက်မှုတွေနဲ့ထိထိရောက်ရောက်ဆက်လက်ကန့်တွဲဖြေရှင်းသွားမှာပါ။အနာဂတ်တရုတ်မြန်မာဆက်ဆံရေးမှာလည်းအပြန်အလှန်အကျိုးရှိစေမယ့်ပူပေါင်းဆောင်ရွက်မှုတွေရှိမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့တရုတ်နိုင်ငံခြားရေးဝန်ကြီးပြောဆိုသွားတာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီနှစ်ပတ်လည်ညီလာခံအတွင်ပြုတ်လုတဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲအတွင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကမြန်မာမြစ်ဆုံစီမံကိန်းရင်းနယ်ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့မြန်မာအစိုးရအသစ်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းကိုလည်းထည့်သွင်းပြောဆိုသွားပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံပူးပေါင်းပြီးဒေါ်လာတန်3600အကုန်ကျခံတည်ဆောက်မဲ့မြစ်ဆုံဆဲစီမံကိန်းကိုတဘာဝပတ်ဝန်းကျင်ပြည့်စည်မဲ့အရေးစိုးရင်ချက်ကြောင့်ပြည်သူလူထုနဲ့တက်ကြွလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေကြောင့်ပဲ2011ခုနှစ်မှာသမ္မတဦးသိန်းစိန်ကခိတ္တဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။ဒီအရေးအပေါ် NLD အစိုးရဖြေရှင်းတဲ့နေရာမှာဘလို့မျိုးများရင်ဆိုင်လာရနိုင်ပါတယ်ဆိုတာကိုတော့မြမရေကျွမ်းကျင်သူဒေါက်တာလှကျော်စောက
စလုပ်ကလေးကသူကဒီစာချုပ်စာတမ်းနေရာဒေါ်အောင်ဆန်းစုကြည်ပြောတဲ့ထက်မှလည်းပါတယ်လေသင်သာမြင်သာဘာတစ်ခုမှမရှိတော့ဘာရေးစာချုပ်ထားမှကိုကျမတို့တွေသိတာမှမဟုတ်ပဲဟုတ်တယ်မလားရောကြီးတစ်ခုတည်းနဲ့တင်ပြီးကျမပြီးမယ်နောက်တစ်ခုကတရုတ်ဘက်ကထောက်ပြနေတာနောက်တစ်ခုရှိသေးတယ်တကယ်လို့သာဗမာပြည်အစိုးရကနော်ဘယ်အစိုးရပဲဖြစ်ဖြစ်ဒီကိစ္စကိုအပြည့်အပိုင်ရုပ်သိမ်းပြီးတော့တရုတ်အစိုးရကိုနိမ့်နိမ့်နာနာအခုခုဖြစ်သွားစေခဲ့လို့ရှိရင်ဗမာပြည်မှာနိုင်ငံခြားယဉ်ကျေးမြုပ်နှံမှုတွေဝင်ဖို့အတွက်နာမည်ပြတ်သွားနိုင်တာပေါ့ဗျာနိုင်ငံအနေနဲ့အဲယဉ်ကျေးမြုပ်နှံမှုကတခြားနိုင်ငံတွေအတွက်လည်းဟိုဘယ်လိုခေါ်မလဲစဉ်းစားစရာကြီးဖြစ်သွားနိုင်တယ်အဲ့ဒါကြောင့်မို့ဗမာအစိုးရအနေနဲ့ဗမာပြည်ဘက်ကအစိုးရအနေနဲ့ရောပြည်သူအနေနဲ့ရောသိသိချာချာစဉ်းစားတင်တယ်လို့အဲတရုတ်ပြည်ဘက်ကတော့ပြောနေတာပဲကျွန်မလည်းဟိုသိပါတယ်ဒီကိစ္စကတိတ်ပြီးတော့ပြည်သူလူထုတရားလုံးကခံစားမှုကြီးနေတဲ့ကိစ္စဖြစ်တော့လောကကိုင်းက NLD အစိုးရအနေနဲ့အတော်ခက်မယ်လို့ထင်ပါတယ
်အရာဝတီမြေဆုပ်ဆဲစီမံကိန်းကပြည်သူလူထုခါခါတီးတီးစန့်ကျင်နေတာကြောင့်လုံးဝရပ်ဆိုင်းလိုက်နိုင်ရေးကိုဥတီလှုပ်ဆောင်ရမှာဖြစ်တယ်လို့ကချင်နိုင်ငံရေးသမားဒေါက်တာတူးကြကအခုလိုပြောပါတယ်
ကျောင်းအမေကလည်းအခုတက်လာမဲ့အခြေရကဇာမနာကရဆိုင်တယ်ဆိုတဲ့စကားမပြောတဲ့ဒီဇာကိုအပြီးအဲဒီချက်သိင်းကထုတ်ပြန်တယ်ကိုတော့အရေးကြီးပါတယ်အဲဒီထုတ်ပြန်တဲ့လူတွေကအဲ့လိုပြုလို့ဆိုလို့ရှိရင်တော့ဒီကြောက်ကိုယ်တွေနဲ့ကြောက်ကြီးရတယ်ကြည့်ဒီကတက်လာမဲ့အခြေရပြတာအဲစာချုပ်ကိစ္စဆိုရှင်ကြရပါပါမယ်ရှင်နေပြန်မှာဒီလိုသားတဲ့လို့ပြည်လေအောင်ဘယ်လိုရှင်ကြမလဲဆိုတဲ့အပိုင်းကတော့ရှိနေတာပေါ့အဲ့ဒီဆက်လုပ်ရေးနဲ့ပတ်သက်လို့ဒါခုလို့ပါတော့အရေးကြီးတယ်ဆိုလို့မြင်ပါတယ်။အဲ့တော့ဒီကြားကိုအပြစ်တတ်တယ်။ကျတော့ဒါကဒါဒီမှန်ကြီးကိုဖြစ်ပြီးတဲ့အဲလေသားမျိုးရအောင်လို့ဒီရှင်ရှင်ရှားကြရလိမ့်မယ်လို့ယူပါတယ
်။ဒေါအောင်ဆန်းစုကြည်ဘက်ကတော့မြေဆုံဆဲစီမံကိန်းအစိုးရနဲ့အကြဘာတွေသဘောတူထားလဲဆိုတာကိုအစိုးရဖွင့်နိုင်ခဲ့ရင်ပြည်သူကိုအရေးဆုံးအသိပေးမယ်လို့ရွေးကောက်ပွဲလူလူစည်းရုံးပွဲတွေမှာပြောဆိုထားပါတယ်။ဒါပေမဲ့အစိုးရညက်ကြဘာတွေသဘောတူထားလဲမသိရသေးတာကြောင့်ဘလို့ဖြည့်ရှင်းရမလဲဆိုတာကိုလည်းမသိသေးတဲ့အကြောင်းကချင်းပြည်နယ်တွင်လူမှုစီယုံဟောပြောမှုတွေမှာထည့်သွင်းပြောဆိုထားပါတယ်ရှင်